America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေရှင်။ VOA American အတန်ရဲ့2018 April 22ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းတိုမီတာ 16.25 ရုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ဒီကနေ့ညနေပိုင်းအစီအစဉ်တွေကိုကျမအမြတ်သင်အောင်ကတာဝန်ယူတင်ဆက်သွားမှာပါရှင်
။ကျမသင်္ကီထိုက်ပါရှင်။စီးပင်းရနိုင်ငံတွင်ဓာတုလက်နက်နဲ့တိုက်ခိုက်ခံရတဲ့ဆိုတဲ့ဒူးမမြို့ကအထောက်အထားနမူနာတွေကိုစုံစမ်းရမှုတွေမနေ့စနေနေ့ကစုဆောင်ရယူပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာတော့အသေးခံဘုံးခွဲတိုက်ခိုက်ခံရတာကြောင့်အနည်းဆုံးလူ30ကျော်လို့သေဆုံးရပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အဖမ်းခံထားရတဲ့ writer သတင်းထောက်နှစ်ဦးအမှုမှာတေလိုပြသက်တည်ဖြစ်တဲ့ဒူရဲမှုမိုးရံနိုင်ကိုတွေ့ခွင့်ရဖို့မိသားစုဝင်တွေကကြိုးပမ်းနေပါတယ်
။ကျွန်တော်တို့စဖန်ကြီးဆိုင်ရာကတည်းကမိသားစုရဲ့အဆက်အသွယ်နေရတဲ့အတွက်လေဒီနိုင်ငံတော်တမန်တော်တို့နိုင်ငံတော်ရဲ့ဒီအတိုင်းငံပုတ်ကူတို့ကျွန်တော်ပေါ့နော်လူ့ပွင့်ရေးတို့အားကြီးလိုက်စားမှုတို့အသက်ကြီးတဲ့ကျွန်တော်တို့
ဒီကြောင်းနဲ့တူနိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်သွားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြပေးပါအောင်ရှင်
လွန်ခဲ့တဲ့သတင်းနှစ်ပတ်ကဓာတုလက်နက်နဲ့တိုက်ခိုက်ခံရတယ်လို့ဆိုတဲ့ဆီးရီးယားနိုင်ငံဒူမာမြို့ကနေရာမှာစုံစမ်းစစ်ဆေးရမှုအဖွဲ့တစ်ဖွဲ့ကမနေ့စနေနေ့တုန်းကအထောက်အထားနမူနာတွေစုဆောင်ရယူနေတယ်လို့ဓာတုလက်နက်စောင့်ကြည့်ရေးနိုင်ငံတကာအဖွဲ့ကပြောဆိုလိုက်ပါတယ်စုဆောင်ရယူထားတဲ့နမူနာတွေကိုသတ်မှတ်ဓာတ်ခွဲခန်းတွေမှာဓာတ်ခွဲစစ်ဆေးပြီးတဲ့နောက်တွေးရှိချက်တွေနဲ့တခြားအချက်လက်တွေပေါ်အခြေခံပြီးအစီရင်ခံစာတစ်စောင်ကိုပြုစုမယ်လို့လဲဓာတုလက်နက်များပိတ်ပင်တားဆီးရေးအဖွဲ့ OPCW ကပြောပါတယ်အခြေအနေကိုဆက်စပ်လေ့လာပြီးဒူးမားမြို့ကိုနောက်တစ်ကြိမ်ထပ်သွားတာအပါအဝင်နောက်ထပ်လုံဆောင်ရမှာတွေကိုစဉ်းစားမယ်လို့လဲ OPCW ကပြောပါတယ်စုံစမ်းရေးအဖွဲ့မြို့ကိုဝင်ဖို့ကြိုးစားတာမှာလုံခြုံရေးဆိုင်ရာအဆင်မပြေမှုတွေကြောင့်ရဲ့အတော်ကြာရွှေ့ဆိုင်ခဲ့ရတာပါအီဗီလာခုနှစ်ရက်နေ့ကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့တမ်းပြတ်ရှိတဲ့ဖြစ်ရပ်မှာလူ40ထက်မနည်းသေဆုံးခဲ့တယ်လို့အရေးပေါ်ကူညီကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်။ဒါဟာဆီးရီးယားသမ္မတဘာရှားအယ်အာဆတ်ရဲ့လက်ချက်ဆိုပြီးအမေရိကန်နဲ့မဟာမိတ်တွေကပြစ်တင်ပြောဆိုထားပါတယ်။နိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရပ်တစ်ခုဖြစ်တဲ့ဓာတုလက်နက်နဲ့တိုက်ခိုက်တယ်ဆိုတာကိုဆီးရီးယားအစိုးရကညှင်းထားပြီးစုံစမ်းစစ်ဆေးသူတွေကိုဖိတ်ခေါ်ခဲ့တာဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာတနင်္ဂနွေဒီကနေ့မနက်ပိုင်းကမဲဆန္ဒရှင်တပ်တွေကံကပ်သားတွေတင်းစီထားရစင်တာတစ်ခုကိုအသေးခံဘုံခွဲသမားတဦးကဖောက်ခွဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ32ဦးသေဆုံးပြီး56ဦးကျော်ဒဏ်ရာရရှိသွားပါတယ်။ဒဏ်ရာရသူတွေကဒဲကအနည်းဆုံး10ဦးဟာစိုးရင်ရတဲ့အခြေအနေမှာရှိတယ်လို့ဆေးရုံသတင်းရင်းမြစ်တွေကပြောပါတယ်။ရွေးကောက်ပွဲမှာမဲပေးခွင့်ရဖို့လိုအပ်တဲ့မဲဆန္ဒရှင်တပ်တွေကံကပ်သားတွေထုတ်ယူဖို့စင်တာအပြင်ဘက်မှာလူတွေတန်းစီပြီးစောင့်ဆိုင်နေချိန်မှာဘုံခွဲသမားကကိုယ်ခန္ဓာမှာပတ်ထားတဲ့ဘုံကိုဖောက်ခွဲလိုက်တာဖြစ်တယ်လို့အာဖဂန်ပြည်ထရေးဝန်ကြီးဌာနပြောခွင့်ရက VOA ကိုပြောပါတယ်မဲဆန္ဒရှင်တွေမှတ်ပုံတင်မဲ့စင်တာနာတဝိုက်မှာလုံခြုံရေးကိုအထူးကြမ်းမတ်ဆောင်ရွက်ပေးဖို့အစိုးရတပ်ထိပ်ပိုင်းတပ်မှုတွေကိုအာဖဂန်သမ္မတဂါနီကနေတယ်လီဖုန်းနဲ့တဆင့်ပြောကြားခဲ့ပြီးနောက်တနေ့မှာပဲအခုလိုအသေးခံတိုက်ခိုက်မှုဖြစ်လာတာပါကဘူးမျိုးကအသေးခံတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islamic စစ်သွေးကြောအဖွဲ့ကကြေညာထားကြောင်း Reuters သတင်းမှရေးပါတယ်အာဖဂန်နစ္စတန်နိုင်ငံမှာဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒီ2018ခုနှစ်ရဲ့ပထမ3လအတွင်းမှာအာဖဂန်အရသား2300နီးပါးဟာအသက်အန္တရာယ်နဲ့ရင်ဆိုင်ခဲ့ရပြီးအဲ့ဒီထဲမှာလူ900ကျော်သေဆုံးခဲ့ရပါတယ
်နီကာဂွာရာနိုင်ငံရဲ့လူမှုဖူလုပ်ရေးစနစ်ပြုပြင်ပြောင်းလဲမှုအပေါ်မကြေမနက်ဆန္ဒပြမှုတွေအတွင်းအနည်းဆုံးလူ10ဦးသေဆုံးခဲ့ရတဲ့အထက်လူမှုကွန်ရက် Facebook ကနေဆန္ဒပြပွဲကိုဓာတ်ရိုက်ထုတ်လွှင့်နေတဲ့သတင်းတောက်တဦးလည်းသေဆုံးခဲ့ရပါတယ်ဆန္ဒပြပွဲတွေဆက်ခဲ့တဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစလို့တည်ဆုံးခဲ့ရသူ25ဦးလောက်ရှိမယ်လို့အခွင့်အရေးအဖွဲ့တချို့ကခန့်မှန်းကြပါတယ်။မနေ့စနေနေ့ကရုပ်မြင်သံကြားကနေနိုင်ငံကိုမိန့်ခွန်းပြောတဲ့အထက်မှာတော့တမရဒန်နီယယ်အိုတီကာကစစ်ဆက်ဆွေးနွေးဖို့လမ်းဖွင့်ထားတဲ့အကြောင်းဒါကြောင့်နိုင်ဂါရာကမိသားစုတွေကြားအကြမ်းဖက်မှုတွေမလုပ်ကြတော့ဘူးပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းစီးပွားရေးခေါင်းဆောင်တွေနဲ့သာသူတွေ့မယ်လို့လည်းတမရကထပ်လောင်းပြောဆိုပါတယ်။ ပါကြောင်မှရှိပဲအခုလိုဖြစ်နေရတာလို့လဲသမရကပြောပါတယ်။ကလေးတွေအနေနဲ့သူတို့ကိုကြိုးကန်ချဲလဲနေတဲ့သူတို့တောင်မသိကြဘူး။ကလေးတွေရဲ့ဆန္ဒပြပွဲမှာလူစုကိုင်းသားတွေပါလာပြီးဆန္ဒပြပွဲကိုဥပဒေမဲ့လှုပ်လာတယ်လို့လဲသမရကပြောဆိုခဲ့ပါတယ်။ ပြီးခဲ့တဲ့တောက်ချာနေ့ကတင်မာမှုတွေလျှော့ပါတက်တာလာပြီးတဲ့နောက်ပြောခဲ့တဲ့သမရရဲ့ရုပ်သံမိန့်ခွန်းအပြီးမှာပဲဒီမြို့တော်မနာကွာပါဝင်နိုင်ငံတော်ကမြို့တွေကလမ်းမာတွေပေါ်ဆန္ဒပြပွဲတွေထပ်ပြီးတော့ပေါ်ပေါက်ခဲ့ပါတယ်။မင်းစနေနေ့နှောင်းပိုင်းမှာတော့နေကာဂါရာရဲ့ကရေဘီယံကယူတံမြို့ဘလူးဖီးလ်စ်မှာဆန္ဒပြပွဲကိုလူမှုကွန်ရက်ဖေ့စ်ဘွတ်ကနေတိုက်ရိုက်ထုတ်လွှင့် ဒီနေ့ကတော့ဒီနေ့ပတ်ကထာတူးလက်နက်နဲ့တိုက်ခိုက်ခံရတယ်လို့ဆိုရတယ်။ဒီနေ့ပတ်ကထာတူးလက်နက်နဲ့တိုက်ခိုက်ခံရတယ်လို့ဆိုရတယ်။ဒီနေ့ကတော့ဒီနေ့ပတ်ကထာတူးလက်နက်နဲ့တိုက်ခိုက်ခံရတယ်လို့ဆိုရတယ်။ဒီနေ့ကတော့ဒီနေ့ပတ်ကထာတူးလက်နက်နဲ့တိုက်ခိုက်ခံရတယ်လို့ဆိုရတယ်။ဒီနေ့ကတော့ဒီနေ့ပတ်ကထာတူးလက်နက်နဲ့တိုက်ခိုက်ခံရတယ်လို့ဆိုရတယ်။ဒီနေ
ဟာတရုတ်နိုင်ငံသွားဖို့စဉ်းစားနေတယ်ဆိုတဲ့သတင်းအပေါ်တရုတ်နိုင်ငံကကြိုးစားလိုက်ပါတယ်စီးပွားရေးနဲ့ကုန်သွယ်ရေးကိစ္စရတွေကိုဆွေးနွေးဖို့အမေရိကန်ဘက်ကတရုတ်နိုင်ငံကိုလာဖို့စဉ်းစားချက်ရှိတယ်ဆိုတာတရုတ်ဘက်ကသိရှိတာပြီးတရုတ်ကဒီခီးစဉ်ကြိုးစားပါတယ်လို့တရုတ်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်ကုန်သွယ်ရေးစစ်ဟာကမ္ဘာစီးပွားရေးပြန်လည် IMF နဲ့ World Bank ငွေဦးပေါက်ရာသည့်စည်းဝေးတွေလုပ်နေရမှာရောက်ရှိနေတဲ့တရုတ်ဗဟိုဘဏ်အကြီးအကဲတင်တဲ့နှစ်နိုင်ငံကုန်သွယ်ရေးကိစ္စနောက်ပြီးတော့တရုတ်ခီးစဉ်ဖြစ်နိုင်ခြေကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အမေရိကန်ဗန်နိုင်းဝန်ကြီးတွေကသတင်းထောက်တွေကိုပြောပါတယ်အမေရိကန်ရဲ့နည်းပညာကြောင့်ညင်မှုကိုတရုတ်ကစင်ခေါ်မှုစူးစမ်းရင်တရုတ်နဲ့အမေရိကန်ကြားတင်းမာမှုတွေတိုးလာနေပါပါအဲ့ဒီနောက်နှစ်နိုင်ငံကြားကုန်သွယ်ရေးစစ်ဖြစ်လာမဲ့သဘောရှိလာပြီးအခြေအနေတွေဟာကမ္ဘာကုန်သွယ်ရေးကိုချိန်ချမှုဖြစ်လာနေပါတယ်။နိုင်ငံခြားကတင်ပို့တဲ့အလူမီနီယံတပ်တုအပေါ်ဒီတွင်းကုန်ကွန်ကိစ္စနဲ့တရုတ်ပစ္စည်းတွေအပေါ်ကုန်သွယ်ကွန်တိုးကောက်မဲ့ကိစ္စတွေကိုအခြားနိုင်ငံတွေကကုန်သွယ်အရာရှိတွေနဲ့ဆွေးနွေးပြစ်ခဲ့တယ်လို့ဗန်နိုင်းဝန်ကြီးမင်းတူချင်းကပြောပါတယ်။
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအေမြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံမှာဖမ်းခံထားတဲ့ဂျပန်နိုင်ငံသားတွေရဲ့မိသားစုကိုယ်စားလှယ်တွေနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဒီကနေ့တွေ့ဆုံခဲ့ပြီးမကြာခင်ကသူ့ရဲ့အမေရိကန်ပြည်ထောင်စုအတွင်းဆွေးနွေးခဲ့တာတွေကိုရှင်းလင်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ဂျပန်ဝန်ကြီးချုပ်တို့ပြီးခဲ့တဲ့သတင်းပတ်တုန်းကတွေ့ဆုံဆွေးနွေးခဲ့တာပါ။အမေရိကန်သမ္မတထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ရဲ့စီစဉ်ထားတဲ့ထိပ်သီးတွေ့ဆုံပွဲမှာဖန်စီကန်ဂျပန်နိုင်ငံသားတွေအရေးကိုဆွေးနွေးနိုင်မဲ့အခွင့်အလမ်းကောင်းဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားမှာဖန်ခံထားတဲ့ဂျပန်နိုင်ငံသားအလုံးအိမ်ပြန်လာနိုင်ရင်းနဲ့မိသားစုဝင်တွေနဲ့ပြန်လည်ဆုံစည်းနိုင်ဖို့အတွက်ဂျပန်အစိုးရဘက်ကမနာမနေစ조사ဆောင်ရွက်မယ်လို့လည်းဂျပန်ဝန်ကြီးချုပ်ကထပ်လောင်းပြောဆိုခဲ့ပါတယ်ရှင်
။တရုတ်နိုင်ငံတောင်ပိုင်းမှာလေနှစင်းတိမ်းမှောက်ပြီးလူ18ဦးထက်မနည်းသေဆုံးသွားတယ်လို့အာနာဘိုင်းကပြောပါတယ်။ကွေလင်းမျိုးကဒီတောင်ဟွာမြစ်တဲလှုပ်ပြုတ်လို့မဲ့လှေပြိုင်ပွဲအတွက်မနေ့စနေနေ့ကလေ့ကျင့်နေတော့မှအဲ့ဒီလှေနှစင်းတိတ်မောက်သွားတာဖြစ်တယ်လို့အဲ့ဒီဒေတာရဲ့မျိုးတော်ကွေလင်းရဲ့မိသားတက်ဖွဲ့ဝင်တွေကပြောတာပါဒီလေလေးဘလို့ကြောက်တိတ်မောက်တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းမသိရသေးပါဘူးတရုတ်လူမှုကွန်ရက်ဝေဘိုမှာရေးထားတဲ့မိသားတက်ဖွဲ့ရဲ့တရားဝင်ကြေညာချက်အရတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုစနေနေ့နှောင်းပိုင်းမှာအဆုံးသတ်ခဲ့ပြီးလူ18ဦးသေဆုံးခဲ့တယ်လို့အတည်ပြုပါတယ်လေမှောက်တာကြောင့်အားလုံးပေါင်းလူ60ရှိတဲ့နေခဲ့ရပါတယ
်။အသက်62နှစ်အရွယ်ပြီးခဲ့တဲ့အင်ကာနိကကွယ်လွန်ခဲ့တဲ့သမ္မတဂရိုဟောင်းဘာဘရာဘုရှ်စနေနေ့ကစာဖတ်နာအခမ်းအနားကိုအမေရိကန်သမ္မတဟောင်းအများအပြားနဲ့အတူလူရပေါင်းများစွာတက်ရောက်ခဲ့ကြပါတယ်။ Kwen lun tu tamra garo hang Barbara Bush ha, leza dasa miyau American tamra George H.W. Bush ye zani pita lo, leza dosa miyau tamra pita tu George W. Bush ye migen le pita pare. Texas pina Houston miyuka, saing ma de Episcopal Korean piyajang ma jim pare, zabana kana gu, tamra hang ni pita de, tu ye kimbo ne tajiro api, Barack Obama Bill Clinton lo le te yao kecha pare. ทางกูยังงาเสพีเนตรีมาฮิวสตันมิวกูพยองตัวเกจ่าปีเดนเอามิสเตอร์เนมิสซิสบูชโตฮาเอริพยาจังหูซาปีโรเต็กเคจาราบาเพจ่าทาตุรีเบตีจ่าเตียวขุนยาเดสุดังเวกูตำรากรอมลานียาทรัมตำรากรอมเฮาเนพิจ่าเดมิเชลโอบามาเนฮิลลารีคลินตันโนเลเตียวจาบาเดเวพิวเวกูตำราโดเนทรัมกูซาตำรากรอมลานียาทรัมอะเตียวจาบา
สาบานาคานาโกยมเย็นตั้งใจกันในสังจีบอุดเวตองไม้อินบิโรโกตุตัวนี้เลยลูกมันนี่สนิทมาตั้งแต่ช่วงอัดจุดตามาชีบาร์เลยตุยยิ่งหน้าการรอฟลอยด์ดับยินเอกาตุไปไม้อีลากูอปันพีเชียงวันจีพีบาร์เลยเช่นแต่ว่าป้องวันจิงกูที่ไกลหลานนี่เลยพลาสติกต้องเสื่อมมือเสียใจลูกชายมือเด็กโอที่กันจะเอาเด็กมีกบานี่มากบาร์ตัวนั้นสูงลูกชายนี่จะมาเลยแต่ว่าวันนี้ตั้งให้กูเดินนี่ตัวมือ กบ้าป้าวันจีนเซนแลนสูบยี่กูลูเรดรีบิวมิลาอ๋อนี่เสียงเอบิลานั่นเสียงนี่ยังนี่กูมีกบ้านี่เพื่อตั้งมาบีลูกชายลาจาระวะกบ้ายี่ตัวเป็นลูกปู่วิตาวันยูจามเลสุรากูที่กันนี่มาแต่ในที่ทางชาลีสีบาร์เลยตรงกูอยากคุณจะกูนี่ต้องอเมริกันบีรังสุมาสาเกเรมีกบ้านี่ลูกชายมัวแต่กบ้าลุงกูพยันนั่งเอบิคุโซยยาซูเน่ทวายลาวสีนีบาร์บีที่กันนี่มาโรมีกบ้านี่เทมแม่สองยี่ลูกชายมูดีกูกบ้าตะวันจีนบาร์เลย
นักสงยามีมาเนี่ยในงานการเรียนรู้มาตั้งยี่ท่านเนี่ยกุญยงเวียงนู่นก็เปลี่ยนแปลงจาระบ้าฟิโอเอก็คุยทั้งเรื่องนี้เลยสี่สิงห์วิดีโอดามก้าเบฟิโอเอออินเทอร์เน็ตสามยานาพิเตอร์เบอร์มิสดอทวีโอเอนิวส์ดอทคอมงานนี้จะมาดูทั้งเรื่องนี้เลยเพียงเดียวมาเวได้ยินน่าเสียนายมาเลยคุยรอสักตัวมีมีอันเจเน ในงานการเรียนรู้วิโก้น่าเสียมากเลยยินดีน้องอเมริกันที่อยู่กงด้วยยี่เชนิโก้จีจ่ายออกมาเช่นอเมริกันพี่ยังสูงในที่อยู่ในงานจ้าก็กงด้วยยี่เจ้ามามุเชนิโก้เบจิงมิวรักษาต้องดูปีดูเรนี่ก็สังจีนิจ่าเดลูที่กงด้วยยี่ปฏิบัติเชิงปมีนลามาโก้ที่ชัวร์ก็สวยนิจ่าบาร์เลยกงด้วยยี่สบายจีพี่ลายที่มาห้องน้องและชีเจ้ามามุเรจังกงพิสิเซนงนุยาจีลาบี
ซีวายด์คุณลงที่ใครได้ที่พิลามาโกสวยนี่จ้าล่ะบ้าบีโอเอ็ดดิ้งเจ้าบิลไอเปโปเรดดิ้งโกมาเข็มผิวทวีกาเต็มปีอาบีบ้าไหมเสียกว่าชูพาวนายยี่ยาราพิซีไปใส่กันเลยแต่ชาวกตัวนี้สัญญาเปียตนาลุยเนี่ยปัตตาบีอเมริกันพิยองสุเนี่ยที่อยู่ในเงาจ้าเจ้ามามุรีพิปอนิรันเนี่ยเนี่ยเป็นเส้นยูกาบีดุรีเจ้าการอที่เจ้ามามุรีเจ้าก็พิซีเซนงุยปอยแค่มุรีชิลาบีโอเสียงวิจารามาโกสวยนี่จ้าล่ะบ้า
อเมริกันก็เตือนเนี่ยที่แอนนารีสิแอนนารีเอพีว่าตอนนี้ที่ชาติกงลีอปอมาที่อยู่กับคนจุ่มยี่สิบเจ็ดทวีปไปเลยแล้วล่าสุดมาโรดีตารุนสีกว่ามาแต่ยามุมยาจิมชีตีบีเมเลยสิเนี่ยที่แอนนารีลุ้นตัวกงลีสิเดลานายเนี่ยอปอปาลูมเลสุรากูโจเดนเซนซานียาบีลุ้นสิเดลูกาเปียวไปเลยอปุ่มไม่เหม่ก็ว่าไม่เหม่ก็ว่าเกิดขึ้นอเมริกันก็ลาเร่กงบีสีเวกเวียอยู่ยังชาลาเยบีที่อยู่ทั่วกงบีสีเวกเวียเวียนายน้องมาวะ
ไปยุบปูกูจะเท่าตัวยาวกูไม่แค่งานเสร็จไปแล้วอ่ะคนเจ๊จะเล่นสุ่ยที่อยู่ปากกาเลยจ้ากูยิ่งส่งมีส่งเปลี่ยนไปแล้วแล้วเจ้าเปลี่ยนมุกเพี้ยชาเลยลูกที่อยู่อันนั้นไปด้วยกันจริงๆเปลี่ยนสุ่ยได้ปะที่คนสิจะมุ่งเรื่องเจ้าแต่ยามุ่งเรื่องเปล่าเจ๊จะเปลี่ยนพิลามเลยสุรากูรอในภาษาลงเตะชามตีนายตีบ่าวไปเจ๊มิวแค่ว่าช่วงยังการอตัวยานุยาดีอายะเจ้ามาไม่แค่มาสี่เดือนเสร็จยังกูมีกูตัวยาวเลยไปลิชิดลูก
ဒီကနေ့ကျွန်တော်တို့ကအမေရိကန်နိုင်ငံကိုတွေ့ရတဲ့အခါကျတော့စားသုံးသူတွေပဲနေတာရလိမ့်မယ်လို့ပြောပါတယ်။ဟောကျွေးတဲ့ရှိမှတရုတ်စီးပွားရေးပေါ်ကျိုးတက်ရောက်မှုတွေဖြစ်လာနိုင်ပြီးတော့လူတွေရဲ့အကျိုးစီးပွားကိုထိခိုက်လာနိုင်ပါတယ်။အခုနှုံးသားတွေနဲ့ကုန်ပစ္စည်းဈေးနှုန်းတွေတက်လာရင်သူတို့အနေနဲ့တခြားနိုင်ငံတွေက
အမေရိကန်ကအခုတိုးမြင့်စည်းကြတာဆက်လုပ်နေမယ်ဆိုရင်သူတို့အနေနဲ့တခြားနိုင်ငံတွေကကုန်ပစ္စည်းတွေနဲ့ပြည်တွင်းပစ္စည်းတွေကိုပဲဝယ်တော့မယ်လို့စားသုံးသူအများစုကပြောဆိုကြပါတယ်။ဝေါ်ဆောင်ဟိုကဆင်းတဲ့အချိန်ကျတော့ရခိုင်ကနန်းထောင်ကျေတော့လာ။ရဟောင်းချွေးစမတုံးကြီးတော့။တရုတ်ဟာခင်းနောက်ကျကျန်နေတဲ့တိုင်းပြည်တစ်ခုမဟုတ်တော့ပါဘူး။ပြည်သူတွေလိုအပ်တာအားလုံးကိုထုတ်လုပ်နိုင်
ဒီနေရာမှာသူတို့ငွေရှာခြင်းနဲ့ဆိုရင်တရုတ်နိုင်ငံနဲ့လက်တွဲလုပ်လို့ရပါမယ်။တရုတ်လူမျိုးတွေကအများကြီးရှိနေတာပါ
။ဒါပေမဲ့လက်ရှိတင်းမာမှုပြဿနာကတရုတ်ဈေးကွက်ထဲထိုးပါခွင့်ရရည်နဲ့ပတ်သက်ပြီးဖြစ်နေတာပါ။အခု VOA နဲ့တွေ့ဆုံစကားပြောခဲ့တဲ့သူတွေထဲမှာအနည်းစုကသာအမေရိကန်ဆွေရကဘာကိုတောင်းဆိုနေတယ်ဆိုတာကိုနားလည်သူရှိသလိုအမေရိကန်ပြည်ထောင်စုထွေးစည်းဝါးလုပ်ငန်းတွေတရုတ်ကုမ္ပဏီတွေနဲ့ပြည်စည်းကွက်ထဲထိုးဖောက်ဖို့ကြိုးစားနေတဲ့အမေရိကန်ရဲ့တခြားနိုင်ငံသားကုမ္ပဏီတွေအကြားကွာဟမှုတွေကြီးကြီးမားမားရှိနေတယ်ဆိုတာကိုနားလည်တဲ့သူကတော့နေပါရဲ့ရှင
်။မကင်ပြူထွေးတင်ဆက်ခဲ့တာဖြစ်ပါတယ်။မကြခင်နောက်ပိုင်းမှာတော့ writer သတင်းတောင်နှုတ်မှုနဲ့ပတ်သက်တဲ့ဒူရဲမှုမိုးရံနိုင်ရဲ့ညီဖြစ်သူနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရဖို့ရှိပါရဲ့ရှင်။အခုဆက်လက်ပြီးနိုင်ငံတကာသတင်းလွှာတွေကိုတင်ဆက်သွားပါမယ်။နာမည်ကျော်ဟောလိဝုဒ်သရုပ်ဆောင်လီယိုနာໂດဒီကာပရီယိုပါဝင်ရိုက်ကူးခဲ့တဲ့တပီးချရုပ်ရှင်ဇာတ်ကားကြောင့်ကမ္ဘာနဲ့ခီးသွွားတွေကြားလူသိပုံမှုများလာတဲ့ထိုင်းနိုင်ငံကအပန်းဖြေကမ်းခြေဟာအခုအခါပတ်ဝန်းကျင်ညဉ့်ညမ်းမှုနဲ့အကြီးအကျယ်ရင်ဆိုင်နေရပါတယ်။တဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကြီးထွားလာနေတာကိုဟန့်တားဖို့အခုအခါပန်းဖြေကမ်းခြေကိုယာယီပိတ်ဖို့လဲကြေညာထားရတာပါ။ဒီအကြောင်း writer သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ်။
ထိုင်းနိုင်ငံတောင်ပိုင်းကပင်လယ်ကမ်းခြေသဘာဝအလိုက်နဲ့ထင်ရှားတဲ့ဖြစ်ဖြစ်ကျွန်းစုတွေကမာယာဘေးပန်းဖြေကမ်းခြေဟာ2000ပြည့်နှစ်ကဟောလိဝုဒ်ရုပ်ရှင်နဲ့အတူခီးသွွားတွေကိုပုံမှုဆွဲဆောင်လာခဲ့တာပါ။ဒါပေမဲ့လည်းခီးသွွားတွေများလာတဲ့အမျှတဏ္ဍာကြောက်တန်းတွေဖြစ်စေမှုတွေစွန့်ဖြစ်ပလတ်စတစ်မိုက်ဆရိုက်တွေလိုပတ်ဝန်းကျင်ထိခိုက်မှုတွေလည်းတွဲပါလာခဲ့ပါရဲ့။ထိုင်းအန်ဒဝါဇီဝပြည်ပညာရှင်သွန်သန်ရောင်နာဝါဆာဝါကတော့ခီးသွွားတွေကြောင့်ထိခိုက်မှုတွေတိတိကျကျကျဝါရဲ့လို့ဆိုပါရဲ့။
ผลกระทบที่เกิดขึ้นจากการท่องเที่ยวจํานวนมากเนี่ยมันมีผลกระทบทางตรงกับทางอ้อม
ที่ว่าเนี่ยนะด้วยปานวงจินอพอแดยยอต้วยไว้พี่รอบาที่ไข่ตาดิရှိပါတယ်แดยอนีเนก็รออตวาลาม้ายเดสัตว์หลีดิจอกนูญีดิปิศีดาตนาจอกตั้นฤมาจอกฉะดาตี้ตวาดิก็ตะนินดาอมัตติยาอภิเนชูเผ่ตวาจาดาเยตวาดิโกพั้นซีดาอสาจ้วยดาดิปาบาดิ
သနချက်တန်းရဲ့80ရာခိုင်နှုန်းအဆိုရင်လည်းအယောင်သွေးပျက်စီးမှုနဲ့ထိခိုက်မှုတွေကြုံနေရတဲ့အကြောင်းထိုင်းနိုင်ငံကလေးလာတွေးရှိချက်တွေကဖော်ပြနေကြတာပ
ါ။ဘတ်လီယန်ချက်အမိုင်ယာก็คือบทเรียนของโลกเพื่อให้โลกปรับตัวเข้าใจว่าม
ายาบีကနေခီးသွွားတွေတင်ငန်းစာယူဖို့လိုပါတယ်။သနချက်တန်းနေနဲ့ပင်လယ်ပြင်ဟာကမ္ဘာပေါ်ကလူတွေနဲ့သက်ဆိုင်တဲ့အတွက်ပြည်စုစောင့်ရှောက်ရမယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်။
ကမ္ဘာလက်ခီးသွားလုပ်ငန်းကြောင့်ဝင်ငွေရပြီမဲ့လဲပတ်ဝန်းကျင်ထိခိုက်ဖြစ်စေမှုရဲ့နောက်ဆက်တွဲဆိုးရိုးတွေကိုတော့ထိုင်းနိုင်ငံသားတွေလည်းစိုးရိမ်နေကြပါတယ
်။အဆင်အတိုင်းก็คือกลัวว่าธรรมชาติของประเทศไทยอ่ะจ
้ะ။ကျမတို့ရဲ့တဘာဝအလှတွေပျက်စီးကုန်မှာစိုးရိမ်ပါတယ်။ဆက်လူတွေကြောင့်တဏှာကြောက်တတ်နေပျက်စီးကုန်တယ်လို့အမိုက်တွေလည်းနေရာတကာတွေ့နေရပါတယ်။ရေဘူးတွေဆိုရင်လည်းတောက်ပြီးတာနဲ့ဖြွင့်ပြစ်တာမျိုးတွေတွေ့ရပါတယ်။
နေစဉ်ခမန်းကြီးခီးသွား9000လောက်နဲ့ဆက်လီ200လောက်ဝင်ထွက်သွားလာနေတဲ့မာယာဘေးမှာစီးမဲ့ကမ်းမဲ့အမိုက်ဆွန့်ပစ်မှုကလည်းကြီးမားတဲ့ပြဿနာတစ်ခုပါ။ဟောင်ကောင်ကနေအလဲရောက်လာတဲ့ကေယောင်းကလည်းခီးသွားတွေများလွန်းတယ်လို့ဆိုပါတယ
်။ I mean it's actually pretty nice here but I think there are a little bit too many tourists.
ဒီမှာတရော့ကိုတားရပါတယ်။ခီးသွားတွေကတော့များတယ်လို့ထင်ပါတယ်။ဒါမှလည်းတိတ်တော့လည်းမဆိုးပါဘူး။ရေကအရန်ကြည့်ပြီးတော့အရန်တားရတာပါ။
ပောင်းချင်ထိခိုက်ပျက်စီးမှုတွေကိုဟန်တားဖို့အခုခါထိုင်းရနိုင်ငံကဇွန်လ1ရက်နေ့ကစလို့လေးရက်ကြာယာယီပိတ်ထားဖို့ကြေညာခဲ့ရတာပါ။နိုဝင်နိုင်ငံကဖက်ဒရစ်ဆွန်ဆန်တို့လိုခီးသွွားတွေကတော့ယာယီပိတ်မဲ့အစီအစဉ်ကိုကျေဆွရပါတယ
်။ I think it's great that they're going to close the beach so the nature can rebuild itself.
ကမ်းခြေကိုပိတ်မဲ့အစီအစဉ်ကအင်မတန်ကောင်းပါတယ်။ဒါမှလည်းသဘာဝပတ်ဝန်းကျင်ကသူ့ဘာသာကူစားနိုင်မှာပါ။အခုကတော့မြင်တဲ့အတိုင်းလူတွေကတအားများပါတယ်။ဒီနေ့ကြာရင်ဒီလူတွေကအကုန်ဖြတ်စီးပစ်ကြမှာပါ။ဒါကြောင့်ပိတ်ကကောင်းပါတယ
်ကုလသမဂ္ဂကတော့နှစ်စဉ်ပင်လယ်ထဲကိုဘူးတွေခွက်တွေအိတ်ခုံတွေလို့ပလတ်စတစ်တန်ချိန်၈သန်းလောက်စွန့်ပစ်နေတယ်လို့ခန့်မှန်းထားပြီးပင်လယ်ထဲကရှက်ဖားအရက်ဒီစားတွေရင်းနေသရဝါတွေထိခိုက်ပျက်စီးသေဆုံးမှုတွေကြုံနေရကြောင်းသတိပေးနေတာပါဒီပညာရှင်တွေကတော့ပလတ်စတစ်စွန့်ပစ်ပစ္စည်းတွေကိုတင်းတင်းချက်ချက်ကန့်သတ်ဖို့တိုက်တွန်းနေကြပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလထဲမှာတော့ပင်လယ်ပြင်မှာပလတ်စတစ်စွန့်ပစ်ပစ္စည်းတွေနဲ့ညဉ့်ဉဲမှုတွေကိုထိ ंछ ဖို့နိုင်ငံပေါင်း200နီးပါးကလည်းသဘောတူထားကြပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ပြခဲ့တာဖြစ်ပါတယ်။အခုဆက်ပြီးကျန်းမာရေးဆိုင်ရာသတင်းတပုတ်ကိုတင်ဆက်ပါမယ်။လူနာတူးမှာကင်ဆာဖြစ်နေပြီလို့သံသယရှိရင်ဖြစ်တဲ့နေရာကအသားအဆကိုထုတ်ယူပြီးခွဲစိတ်ဆရာဝန်တွေစစ်ဆေးရလိမ့်ရှိပါတယ်။ကင်ဆာရောဂါရှိမှရှိဖြေရဖို့လည်းအချိန်ကြာတတ်ပါတယ်။နောက်ဆုံးတီထွင်လိုက်တဲ့ Max Pack Ben ဆိုတဲ့ဘောပင်လေးကတော့ကင်ဆာရောဂါရှိမှရှိစက္ကန့်ပိုင်းတွင်အဖြေထုတ်ပေးပါတယ်။ American ပြည်အောင်စု Texas ပြည်နယ် Austin မြို့ကနေVOA သတင်းတောက် Elizabeth Lee ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကတင်ပြထားပါတယ်
။ဒီဘောပင်ကလေးနဲ့တစ်ချက်ကလေးထိလိုက်ရုံနဲ့ကင်ဆာရှိမှရှိချက်ချင်းသိနိုင်ပါတယ်။ Maspec Bobin Pure Titwindu Sejangale, Aiden Zadivatka Akulu Pyawale.
Well, it's a game changer because I was doing a case the other day with a surgeon and we
have Chinery Loma Pyone Twazibare, Kwesi Xiaoundune, Tanega Santa Mutkulodo, a Pier Twabu, Nauta Nanai Samabare, Balulesuro, Leshi Nilanga, Edlau Chain Jadaluva.
ဒီနီလန်တင်တဲ့ဆက်ကနဲ့ဆက်အတွင်းကင်ဆာရှိမှရှိအဖြေထုတ်ပေးနိုင်တယ်လို့လက်ရှိစမ်းသပ်နေကြဖြစ်တဲ့နီလန်တွေလို့အသားအစာထုတ်ယူရမျိုးတွေမပါဝင်ဘူးလို့အိုင်ဒန်ကပြောပါတယ်
That process usually will involve taking out some of the tissue which means cutting it from a patient
ကင်ဆာရှိမှရှိလက်ရှိစမ်းသပ်မှုမှာလူနာကိုယ်ရဲကအသားအစာလေးကိုထုတ်ယူကြတာပါကျွန်တော်တို့ရဲ့နီလန်ကတော့အသားအစာယူဖို့မလိုသလိုအဲ့ဒီနေရာကိုဘောပံလေးနဲ့ထိလိုက်ရုံနဲ့တိနိုင်တဲ့နီးဖြစ်ပါတယ်
ခွဲဆိုင်မှုလုပ်နေချိန်မှာကင်ဆာဖြစ်နေပြီလို့ထင်ရတဲ့နေရာကမော်လီကျူးကိုဘောပင်ထိတ်ကရေစက်ကလေးကနေဆုပ်ယူပြီးစမ်းသပ်တာပါဒါကိုရောင်စင်တိုင်းကြိယာလို့ခေါ်ပါတယ်အဲ့ဒီလိုဆုပ်ယူလာတဲ့မော်လီကျူးကိုခွဲချမ်းစိတ်ဖြာပြီးတော့ကင်ဆာရှိမှရှိအဖြေထုတ်ပေးတာပါကင်ဆာရှိတဲ့နေရာကိုအတိအကျတိုင်းပေးပါတယ်စက္ကန့်ပိုင်းအတွင်းမှာပဲဘယ်နေရာကအသားအစာဘယ်လောက်ဖြတ်ထုတ်
taken out of
patients. Lu sa sa ri ne lu san tat pi ya bi. Dunari si ga sa sa ri yu pi san tat chi de kha. Cancer shi ma shi 96 ya gain no mhan kan ni ya ko twi ya ba de.
Ti cancer san tat de bo ben tik ko thu pho ne ne khwe law chin yu khe ya ba de. Aiden ga akhu lo set pyo ba de.
We've 3D printed all the prototyping which
are no ma 3D printer shi de twa alou phit de pounsan rwe ko che chin mae thau yu nai gai da ba.
နှစ်ပိုင်းအတွင်းမှာပဲ Maxpack ဘောဘန်တွေကို Austin မြို့မှာရှိတဲ့ Texas တက္ကသိုလ် Dell စီကြောင်းရဲ့ခွဲစိတ်ခန်းမှာစတင်အသုံးပြုနိုင်တော့မယ်လို့ Aiden ကပြောပါတယ်။ဒါအပြင် Texas ပြည်နယ် Baylor College က MD Anderson Cancer Center နဲ့ Hudson စီကြောင်းမှာလည်းဒီဘောဘန်ကိုစတင်အသုံးပြုဖို့စီစဉ်ထားပါတယ်ရှင
်။လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေး၊နယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်စနေညပိုင်းအစီအစဉ်မှာတင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါဗျာ
။ VOA ကတနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။ Writer သတင်းတော်နူအမှုနဲ့ပတ်သက်လို့စတင်ထိမ့်သိမ်းခံရပြီးချိန်၄လကြာမြင့်တဲ့အချိန်ထိဒူရဲမှုမိုးရံတိုင်းကိုမိသားစုနဲ့တွေ့ခွင့်မပေးသေးတဲ့အတွက်တွေ့ခွင့်ပေးဖို့ April 6ရက်နေ့ကလေးကသမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်စီကိုမိသားစုကမေတ္တာရက်ခံပေမဲ့ခုချိန်ထိတစုံတရာတုံ့ပြန်မှုမရသေးဘူးလို့ညီဖြစ်သူကိုရဲဝင်းနိုင်က VOA ကိုပြောပါတယ်။အကိုဖြစ်သူဟာအရင်ကတည်းကအမှန်တရားကိုပဲယုံကြည်သူဖြစ်တဲ့အတွက်တရားရုံးမှာဒူရဲမှုမိုးရံနိုင်တဲ့ထွက်ဆိုချက်တွေဟာလည်းဖြစ်ရမှန်တွေပဲလို့မိသားစုတွေယုံကြည်ကြောင်းသူကဆိုပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အရသာအစိုးရလက်ထက်မှာတရားဥပဒေစိုးမိုးရေးအားကောင်းလာမယ်လို့ယုံကြည်ချက်နဲ့အကိုဖြစ်သူနဲ့တွေ့ခွင့်ရဖို့အကိုဖြစ်သူမတရားထိမ့်သိမ်းခံထားရတာကနေလွတ်မြောက်လာရဖို့မျှော်လင့်နေတယ်လို့ကိုရဲဝင်းနိုင်က VOA ကိုပြောကြားခဲ့ပါတယ်။ကိုရဲဝင်းနိုင်ကိုမတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းရာမှာသူကအခုလိုစပြောပါတယ်
။ကျွန်တော်တို့ပြီးခဲ့တဲ့ဒီ၆ရက်နေ့ကြည်ရလေဒီနိုင်ငံတော်တမန်တော်တို့နိုင်ငံတော်ရဲ့ဒီအတိုင်းအမြံပုဂ္ဂိုလ်တို့တော့ပေါ့နော်လူ့ခွင့်ရေးတို့အားကြီးလိုက်စားမှုတို့အပတ်စဉ်ကျွန်တော်တို့ဒီကြောင်းခံထားတဲ့ကြာဘာလို့လဲဆိုတော့ကျွန်တော်ကိုစဖန်းစည်းခံရတာကတည်းကမိသားစုနဲ့အဆက်အသွယ်နေရတဲ့အတွက်လေ
၆ရက်နေကလေးကဆိုတော့တမနာဘက်ကရောဟိုတရားဝင်မိသားစုကိုတုံ့ပြန်လာပြီလားရှင
်မိသားစုကိုတရားဝင်ပြန်လဲတုံ့ပြန်လာမရှိသေးဘူးကြာကျွန်တော်တို့ဒီ၆ရက်နေကလေးကဒီကြောင်းခံထားတဲ့နောက်ပိုင်းတော့လေကျွန်တော်တို့နားလေတမောက်ကတော့ဒီလောက်ရဲအကြာကြီးရှိသူမိသားစုနဲ့တည်းတခါမှကျွန်တော်တို့ကတုံ့ပြန်ဝင်နေရတဲ့အတွက်ဘာမှမသိတဲ့အတွက်ဒါကြီးကိုတော့ဟိုမတည်တရားဟာမတရားမှုကြီးပဲပေါ့နော်ဟိုလူကိုချိုးဖောက်ခံရတယ်လို့ယူသင်နေတဲ့အတွက်ကျွန်တော်ကတိုင်လိုက်တာပါဗ
ျဒီအနေထားရဆိုရင်အဲ့ဒူရဲမှုမိုးရံနိုင်ဘက်ကနေပြီးတော့ဟိုရှင်းနေရှိရတဲ့ငါးခွင့်ရှိမရှိလို့အဲ့လိုဥပဒေအရပေါ့လေဒါတွေရောစဉ်းစားပြီလားရှင
်ကျွန်တော်ကတော့ဒီကဲကိုကျွန်တော်ကအဲ့ခြေကြီးကိုမစဉ်းစားသေးတာကြီးကြကျွန်တော်ကလည်းဘာမှမအဆီရတက်တက်ကြွကြွမဆက်ပြီးတော့လေ
ဒူရဲမှုမိုးရံနိုင်ကိုတို့အခုအာနာပိုင်းတွေကဟိုဘလို့အေးအေးယူရာတွေလုပ်ထားသေးလဲရှင
်ကျွန်တော်တို့အခုလည်းပတ်သက်လို့တော့ဘာမှကိုမသိတာဗျာတို့ကအကြောင်းချင်းလည်းမရှိတော့လေမိသားစုကိုလည်းဟိုအတိပေးထားတာဘာပုံမှန်နဲ့ရင်းယူထားတယ်တို့ဘယ်မှာသင်ပေးထားတယ်တို့ဘယ်လိုပြုလုပ်ရမယ်တို့ အရင်ကပါကျွန်တော်ကဘာမှကိုမကြည့်ရတာပြင်နေကြရင်ကျွန်တော်ပြင်နေတော့အနည်းဆုံးတော့သူ့ကိုညှာချင်တာ
ဒီ writer သတင်းတောက်တေရဲ့အမှုနဲ့ပတ်သက်ပြီးတော့သူ့ကိုအခုလိုဖန်ဆီးထားတဲ့အပေါ်မှာရောအခုမိသားစုတွေရောဘလို့အမြင်နေရှိလဲရှင
်သူကိုလည်းစက်စုသွားပြီလေဟိုဒီသတင်းတောက်တေကိုသူသတင်းပေးတာကဒီတက်နိုင်ရင်းပေါ့နော်သတင်းတောက်တေပတ်သက်ရသူလည်းမဟုတ်ဘူးအဲ့ဒီချိန်သတင်းတောက်တေအဖမ်းမခံရခင်ကသူ့ပါဝင်၅ယောက်ကသူ့ပြီးတော့ခင်းသိမ်းခံရပြီအဲ့ကြောင့်မလို့သတင်းတောက်သူ့ကိုလည်းသူ့ပြီးခင်းသိမ်းခံရတာဖြစ်တဲ့အတွက်ဒီဖန်ပြီးခံရတဲ့ဒီသူကဒီနောက်ဒီသွားပြီးတရင်ပေးတာသူကတော့မဖြစ်နိုင်တော့ဘူးဆိုတော့ပြေးကြိုက်ပေါ့နော
်ဒူရဲမှုမိုးရံနိုင်ရဲ့မိသားစုကိုလည်းအခုသူတို့နေတဲ့ဒီလိုင်းကန်းနေပေါ့နော်ချက်ချင်းတောင်းခိုင်းနေအခုဘယ်မှာပြန်ပြီးနေရာချပေးမယ်ဆိုတာမျိုးရောသူတို့စီစဉ်ထားလားရှင
်ဘာမှမပြောဘူးကြာအဲ့တကတော့
အဲ့တော့သူတို့အခုဒီလိုင်းကန်းကနေပြောင်းဖို့ပေါ့နော်အဲ့ဒါဘယ်တော့နဲ့ကအဲ့ဒီအခြေအနေကဖြစ်နေရလဲရှင
်ဟုတ်လေသူကကျွန်တော်ကယာယီသူနဲ့ရန်ကုန်ပြည်ကြောင်းကြရာပုံမှန်ကတော့ဝန်ထမ်းတယောက်ကယာယီသူကြောင်းကြတဲ့နေရာကိုပြောင်းအောင်မှာလိုက်ပြောင်းအောင်မှာဒါသိကြမှာနော်အမေကလေးတွေကလည်းအကြောင်းရှိတဲ့အခါကျတော့ဒီသားကဒီမှာပဲနားလည်မှုနဲ့နေတယ်သူကလည်းဟိုဒါဌာနကလည်းနားလည်မှုနဲ့ဘာမှမပြောဘူးပေါ့နော်သိလေးကြရာကလေးကလားစားတော့ကလည်းမရတော့ဘူးပုံမှန်လိုက်ကြောင်းဖို့ကလည်းသူကသိသိခံရလားဆိုတော့ကျွန်တော်တို့မှလည်းဒီသားကဆက်ဆဲကြည့်တယ်အဲကျတော့ဒီမှာပဲဟာမပြည့်ဟိုလက်ရှိနေနေတိုက်ခတ်ပါပဲဟာမပြည့်နေတာကြအဲအဲ့ဒါကမနေနေကြမှာသူတို့အကြောင်းကြတာပေါ့နော
်မိုင်းအင်ဂျင်တိုင်းဆက်တွေ့မင်းမြန်ခဲ့တာဖြစ်ပါတယ်အခုလိုဒူရဲမှုမိုးရံနိုင်တဲ့ပတ်သက်ပြီးတရားမျှတမှုရရှိရေးအတွက်နိုင်ငံတော်အာဏာရှိသူတွေထံတိုင်ကြားထားကြောင်းသတင်းစာရှင်းလင်းပွဲတရက်ကိုမိသားစုဝင်တွေကမန္တလေးမြို့မှာကျင်းပခဲ့ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒီသချင်းတောင်းကျင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာရိုက်ကတစ်ဆင့်စာရေးမယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာတိုင်းတက်တာအမှတ် 855 ရန်ကုန်စာတိုင်းကြီးလို့လိပ်စာတက်ပြီးရေးသားပေးပို့နိုင်ပါတယ်အခုတော့တရင်ချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြပေးပါအောင်ရှင်
လုံခဲ့တဲ့သတင်းနှစ်ပတ်ကဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တယ်လို့ဆိုရဲစီးရီးယားနိုင်ငံဒူမာမြို့ကနေရာမှာစုံစမ်းစစ်ဆေးရမှုအဖွဲ့တစ်ဖွဲ့ကမနေ့စနေနေ့ကအထောက်အထားနမူနာတွေစုဆောင်ရယူနေတယ်လို့ဓာတုလက်နက်စောင့်ကြည့်ရေးနိုင်ငံတကာအဖွဲ့ကပြောလိုက်ပါတယ်စုဆောင်ရယူထားတဲ့နမူနာတွေကိုသတ်မှတ်ဓာတ်ခွဲကန်းနေမှာဓာတ်ခွဲစစ်ဆေးပြီးတဲ့နောက်တွေးရှိချက်တွေနဲ့တခြားအချက်လက်တွေပေါ်အခြေခံပြီးအစင်ခန့်စားတောင်းကိုပြုစုရေးသားမယ်လို့ဓာတုလက်နက်များပိတ်ပင်တားဆီးရေးအဖွဲ့ OPCW ကပြောဆိုထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးမှာဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းမဲဆန္ဒရှင်တပ်တေကံကပ်ပြားတွေတင်ဆက်ထားရာစင်တာတစ်ခုကိုအသေးကံဘုံခွဲသမားတို့ကဖောက်ခွဲတိုက်ခိုက်တဲ့အတွက်အနည်းဆုံး32ဦးသေဆုံးပြီး56ဦးကျော်ဒဏ်ရာရရှိပါတယ်။ဒဏ်ရာရသူတွေထဲကအနည်းဆုံး10ဦးဟာစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့လည်းစေယုံသတင်းရင်းမြစ်တွေကပြောဆိုထားပါတယ်။နီကာဂါရာနိုင်ငံရဲ့လူမှုဖူလုံရေးစနစ်ပြုပြင်ပြောင်းလဲမှုအပေါ်မကြေမနက်ဆန္ဒပြမှုတွေအတွင်အနည်းဆုံးလူ10ဦးသေဆုံးခဲ့ရတဲ့အချိန်လူမှုကွန်ရက် Facebook ကနေဆန္ဒပြပွဲကိုဓာတ်ရိုက်ထုတ်လွှင့်နေတဲ့သတင်းတောက်တူလည်းသေဆုံးခဲ့ရပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြသွားတာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice Zonyet ဖြစ်ပါတယ်။VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းတိုမီတာ16.25ရိုးကနေထုတ်လွှင့်ခဲ့ရဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်9နာရီကြာည9နာရီအစီအစဉ်မှာကျမတို့တစ်ခါပြန်ဆောင်ရအောင်လားရှင်။ကျမကညစစင်အောင်ပါ။
This program has come to you from the Voice of America, Washington.
Thank you.